ာဏာသိမ်းမှုအတွက်တက်ကျုပ်ပေါင်းဦးပန်းစီတို့အစုပြတ်ထန်းထားတဲ့အခြေခံဥပဒေအခန်း7ကိုအလွဲသုံးစားလုပ်သူဟာတက်ကျုပ်မရောက်နိုင်ဖြစ်ပါတယ်။ပြည်သူအသက်အိုးအိမ်စည်းစိမ်ကိုထိပါအန္တရာယ်ပြုနေအရေးပေါ်အခြေအနေပေါ်ပေါက်လာတဲ့အတွက်အုပ်ချုပ်ရေးလုပ်ငန်းကိုဥပဒေအတိုင်းမဆောင်ရွက်နိုင်ရင်နိုင်ငံတော်သမရဟာအရေးပေါ်အခြေအနေကိုကျင်းညာနိုင်တဲ့တစ်ချိန်တည်းမှာပဲတင့်တော်တဲ့ပုဂ္ဂိုလ်နဲ့တဲ့အာဏာအနှင်းနိုင်တယ်လို့ဆိုပါတယ်။မင်းစည်းရင်ကိစ္စဟာပြည်သူအသက်အိုးအိမ်စည်းစိမ်ကိုအန္တရာယ်ပြုတဲ့အရေးပေါ်အခြေအနေမဟုတ်ပါဘူး။နေနေနဲ့အကျံဖက်ပြီးအာနာတိုင်းတာကသာပြည်သူအသက်အိုးအိမ်ကိုအန္တရာယ်ပြုတာပါ။ဒါကြောင့်ပြည်သူစံသားနဲ့ရွေးကောက်တင်ပြောက်ထားတဲ့ပြည်သူအစိုးရကိုကလိန်စိတ်ညှန်းဆင်ပြီးဖယ်ရှားလိုက်တဲ့တက်ချုပ်မင်းုံလိုင်းကိုအစိုးရဝန်ထမ်းတွေကမထောက်ခံကြတာပါ။စစ်အာဏာရှင်စန့်ကျင်သူတွေကိုအကျံဖက်တိုက်ခိုက်နေနေတဲ့တရင်တပ်ပုံတွေတစ်ခါပါလုံးမှမြင့်စဉ်မြင်တွေ့နေရတာဟာမင်းဆိုမင်းရဲ့စစ်အာဏာရှင်စနစ်ကိုတက်ပြီးပြနေတာဖြစ်ပါလေ
။စစ်တပ်ဟာရန်သူကိုတိုက်ခိုက်ချေမှုမှုတည်ထောင်လာတဲ့အဖွဲ့အစည်းဖြစ်ပါလေ။ဒီနည်းပြောရရင်ရန်သူကိုဖျက်ဆီးဖို့ရည်ရွယ်ပြီးဖွဲ့စည်းထားတဲ့လက်နက်ကင်တပ်ဖွဲ့ဖြစ်ပါလေ။ဖျက်ဆီးဖို့ဖွဲ့စည်းထားတဲ့အခြေခံသဘာဝကြောင့်စစ်တပ်ကြီးစိုးလာရင်ဖျက်ဆီးဆုပ်ယုပ်မှုနဲ့ညီကုန်းချုပ်တာများပါလေ။ဆရာဝန်အင်ဂျင်နီယာဆရာဆရာမကုန်တယ်ပွဲစားအလို့သမားတွေသမားစတဲ့အရပ်သားတွေဟာတိဆောက်သူတွေဖြစ်ပါလေ။ဒါကြောင့်တိုင်းပြည်တည်ဆောက်တဲ့အရသားကိုစီကောင်းဆောင်ပိုင်းကရန်သူလိုသဘောထားတာဟာဆုပ်ယုပ်ကြဆင်းမှုဖြစ်ပါလေ။အမိနာခံမှုကိုသာအဓိကထားတဲ့စစ်တပ်မှာအမိမနာခံတာကိုအပြစ်လို့မြင်ကြတဲ့အတွက်တတ်ချုပ်ခိုင်းတာကိုသာလုပ်ကြပါလေ။အမှားအမှန်အကောင်းအဆိုးဝေဖန်ပိုင်းခြားစဉ်းစားတာမျိုးအလွန်နည်းပါလေ။ဒါကြောင့်တိုင်းပြည်မှာဆင်းရဲချမ်းသာအကြီးအကျယ်ခွာခြားတာကိုစစ်တပ်ကဂရုမစိုက်တာပါ။
စီဦးစီးချုပ်ဟာသူ့အမိန့်နာခံမဲ့အဖွဲ့အစည်းကိုသာလူလာပါလေစစ်တပ်လက်အောက်ကအဖွဲ့အစည်းအလုံးစီဦးစီးချုပ်အမိန့်ကိုနာခံလိမ့်မယ်လို့ယူဆထားပါလေဒီကနေ့ကိုအားကိုးပြီးပြည်သူကရွေးကောက်တင်မြှောက်ထားတဲ့ဒေါ်အောင်သက်စုကြည်နဲ့ NLD အဖွဲ့ချုပ်ကိုနိုင်ငံရေးမလုံနိုင်အောင်ထိန်းချုပ်ဖို့ကြိုးပမ်းတာဟာအပြောအမြင်ကျင့်မဲ့တဲ့အကြံစီပါစစ်အာဏာသိမ်းပြီးနောက်တနည်းအစိုးရအမှုတန်းတွေကအာဏာပီဆိုင်ရေးလှုပ်ရှားမှု CDM ကိုစတင်အကောင့်တွေပေါ်လာဟာတက်ချုပ်ကြီးတို့အဖွဲ့အတွဲစိတ်ခေါ်မှုကြီးတစ်ခုပါပဲအမိန့်နာခံလိုက်မယ်လို့မျှော်လင့်ထားတဲ့ဝန်ထမ်းတွေ CDM မှာပါဝင်လာတာဟာမျိုးဥတော်လိုင်းရဲ့ထူးခြားချက်တစ်ခုဖြစ်ပါတယ
်အစိုးရဝန်ထမ်းတွေနေထိုင်ပြီးစစ်ကောင်းဆောင်ဟောင်းတချို့အခြေချတဲ့နေပြည်တော်မှာ90ရာခိုင်နှုန်းက NLD ကိုထောက်ခံမဲပေးခဲ့ပြီးစစ်တပ်အာဏာသိမ်းတာကိုအလုံးအင်းနဲ့ဆန္ဒပြကန့်ကွက်ကြတာဟာတက်ချုပ်ကြီးအတွက်စိုးရင်စရာဖြစ်လာပါတယ်။အမိန်နာခံမယ်လို့ယူဆထားတဲ့ရဲတပ်ဖွဲ့နဲ့နိုင်ငံခြားရောက်မြန်မာတပ်တမန်တွေမှလည်း CDM မှပါဝင်သူတွေရှိလာတာဟာ NLD အတွက်တရားတအားဖြစ်ပါတယ်။ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုဖမ်းဆီးထိန်းသိမ်းပြီးလက်နက်နဲ့စစ်အာဏာသိမ်းတာကိုတတိလုံးကလက်မခံနိုင်တဲ့အတွက်မျိုးစုံမင်းချင်းစန့်ကျင်ရေးလှုပ်ရှားမှုနေရာအနှံ့ပြားမှာပေါ်ထွက်လာတာဖြစ်ပါတယ်။လူဦးရေတရလုံးရဲ့စန့်ကျင်မှုကိုခံရတဲ့စစ်အစိုးရရဲ့ပြဿနာဟာအလွန်ကြီးမားတယ်လို့စင်ကာပူဝန်ကြီးချုပ်ကတော့ဝေဖန်ပါတယ်။ဆရာနာရှင်ကိုမင်းဆိုမင်းရဲ့အဖြစ်ဆက်ဆုပ်ရွှန်ရှာလာရပြီဖြစ်ပါတယ
်။မင်းဆိုမင်းရဲ့စန့်ကျင်ရေးမှာမျိုးဆက်တဲ့လူငယ်တွေအများဆုံးပါဝင်နေပါတယ်။ဆရာနာရှင်လက်အောက်မှာမနေနိုင်ကြောင်းလူငယ်လေးတွေကပြတ်တာနေတာပါ။လူငယ်တွေဟာအမျိုးမျိုးဝတ်စားစင်ရင်ပြီးတန်းခွက်ဆန္ဒပြကြပါတယ်။ဆန္ဒပြသူတွေကစစ်အာဏာရှင်စန့်ကျင်ရေးမှာရည်ရွယ်ချက်ချင်းတူကြပါတယ်အသက်ဆုံးပြည်ရေရှည်တိုက်ပွဲဝင်ဖို့ဆုံးဖြတ်ထားတဲ့ Generation Z ကိုကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကချီးကျူးဂုဏ်ပြုထားပါတယ်စစ်တပ်ကအကြမ်းဖက်လို့ဆန္ဒပြသူဦးရေရော့ဘားသွားတာမျိုးရှိပေမဲ့အရှင်းသေးသွားတာမျိုးတော့မတွေ့ရသေးပါဘူးအမှုတန်းတွေရဲ့ CDM လှုပ်ရှားမှုနဲ့အရတားတွေရဲ့ဝိုင်းကျင်ကြမယ်social punishment လှူရှာမှုဟာစစ်အာဏာရှင်စနစ်စန့်ကျင်ရေးမှာအလွန်ထိရောက်နေပါတယ်။စစ်အာဏာပိုင်ဟာထွေအုပ်ဌာနကိုပြန်လည်ဖွဲ့စည်းရမှာစိတ်ကြိမ်မလုပ်နိုင်တဲ့ဖြစ်နေပါတယ်။မိသားစုဝင်တွေအကျဉ်းခံရမှာဆိုရင်လို့ရက်ကြီးအဖွဲ့ကိုရှောင်ချီလာကြပါလေ။တွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကလည်းရရွာထိမ့်သိမ်းဆောက်ရှောက်ရေးအတွက်ကြိုးပမ်းနေကြပါလိမ့်မယ်။